This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝပင်ဆေးရနာရှင်ဘီတို့မှကင်းဝေးပြီးကိုယ်စိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့2025ခုနှစ်ဇန်နဝါရီလ20ရက်နေ့ Radio NUG မနက်ခင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စည်ရေးသတင်းကောက်လုတ်ချက်ကိုရန်တိုင်းကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ရေဒီယိုအန်ယူဂျီသောရဆင်များမင်္ဂလာပါခင်ဗျာကုချင်အစားပြီး2025ခုနှစ်ဇန်နဝါရီလ20ရက်နေ့မနက်ခင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီးရီးသတင်းကတော့စနစ်ပြောင်းမှုဥတည်တယ်ဆိုရင်စကားပြောပြီးပြဿနာဖြေရှင်းဖို့ဝန်မလေးပင်မဲ့လေစနစ်မပြောင်းမချင်းဆက်တိုက်သွားမယ်လို့ကာကွယ်ဝန်ကြီးဥယျာဉ်မှအတည်ပြတဲ့သတင်းပဲဖြစ်ပါတယ်။တော်လှန်ရေးကစနစ်ပြောင်းရေးဖြစ်တဲ့အတွက်စနစ်ပြောင်းမှုဥတည်တယ်ဆိုရင်စကားပြောပြီးပြဿနာဖြေရှင်းဖို့ဝန်မလေးပင်မဲ့လေစနစ်မပြောင်းမချင်းဆက်တိုက်သွားမယ်ဆိုတာကိုလည်းတဘာတဲ့အတည်ပြလို့ကြောင်းမြို့သားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဥယျာဉ်ကဥက္ကမောင်စုနဲ့အင်တာဗျူးမှာအတည်ပြပြောဆိုခဲ့ပါတယ်။ပါသောလုံးဖွဲ့ဝင်ချုပ်နဲ့အခြား PDF ဖွဲ့ချုပ်ကအခွန်ကောက်ခံတယ်ဆိုတာတရားဝင်အစိုးရတည်းရဲ့လုပ်ပိုင်ခွင့်လည်းဖြစ်တယ်လို့တော်လိုင်းရမုံငွေလိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုဖြစ်ပြီး NUG အနေနဲ့တာမန်ပြည်သူတွေပေါ်မှာအခွန်စည်းကြပ်မှုလုံးဝမပြုဘဲလုပ်ငန်းရှင်တွေပေါ်မှာသာအခွန်ကောက်ခံတဲ့စနစ်ကျင့်သုံးနေပေမဲ့လည်းမြေပြင်မှာတော့အဲ့ဒီမူဝါဒကိုကြော်လွန်ဆောင်ရွက်တာတွေတချို့ရှိနေပါသေးတယ်လို့2025နှစ်ဆန်းကာလမှာတော့အုပ်ချုပ်ရေးကဏ္ဍပြုပြင်ပြောင်းလဲမှုရောအခွန်စီမံခန့်ခွဲပုံပြုပြင်ပြောင်းလဲမှုကိုပါဇက်တိုက်ဆောင်ရွက်တော့ဖို့ရှိလိမ့်မယ်လို့ဆိုပါတယ်အကြံပေးစစ်ကောင်စီကနိုင်ငံရေးစီရေးနိုင်ငံခြားရေးဗန္ဓာရေးအဖက်ဖက်ကအရေးနေနေတာဖြစ်ပြီးတော်လိုင်းရေးကာလအတွင်းစစ်ကောင်စီရဲ့အင်အားအဆမတန်ပြုံးတိခဲ့တာကြောင့်နောက်ဆုံးဒီတိုက်ပွဲကိုဇွဲတက်တိနဲ့ခဏရင်အားကုန်းတဲ့ဘက်ကနောက်ဆုံးအောင်ပွဲယူလိမ့်မယ်လို့ယုံကြည်ကြောင်းဝန်ကြီးကပြောဆိုထားပါလိမ့်ခင်ဗျာအခုဆက်လက်ပြီးတင်ဆက်ပေးမှာကတော့မကွေးတိုင်းရှိစစ်ကောင်စီရဲ့ကာဘာဆာ21တပ်ကိုတရားခွန်မှာမှရှော့လိုက်တုံးများနဲ့တိုက်ခိုက်တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်မကွေးတိုင်းစိတ်ဖြူမြို့နယ်ကကာကွယ်ပစ္စည်းထုတ်လုပ်ရေးဆက်ရုံးကာဘာဆာ21ကိုတရားခွန်မှာမှရှော့လိုက်တုံးများနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ Brave Warriors for Myanmar BWM ကထုတ်ပြန်ထားပါတယ်ဇန်နဝါရီလ17ရက်နေ့ညနေ 4:20 အချိန်မှာကာဘာဆာ21တွင်ကိုတရားခွန်မှာမှရှော့လိုက်တုံး၈လုံးနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ရာ9လုံးကိုအောင်မြင်စွာပြစ်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်အဲ့ဒီကာဘာဆာ21ဟာစစ်ကောင်စီလေတပ်ကနိုင်ငံတော်ဝန်ကပြည်သူလူထုကိုဘုံကျဲတပ်ဖြတ်ရာမှအုံပြတဲ့ပေါင250ပေါင900ဘုံသီးများကလစတာဘုံသီးများပါဝင်တိုက်လေရင်သုံးလူသက်ဘုံသီးမျိုးမျိုးကိုအဓိကထုတ်လုပ်ပေးနေတဲ့စက်ရုံဖြစ်တာကြောင့်အရေးကြီးတဲ့စစ်ရေးပြတ်မှတ်ဖြစ်သတ်မှတ်က BWN Mission 31အနေနဲ့တိုက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ခိုက်မှုတွင်ကာဘာဆာ21ဘုံသီးထုံစက်ရုံမှာကြီးမားတဲ့ထိခိုက်မှုရှိခဲ့တယ်လို့ကရအူးသတင်းရထားပြီးတိကျတဲ့ထိခိုက်သေဆုံးမှုကိုတော့ဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ BWM ကအသိပေးထားပါတယ်အဲ့ဒီတိုက်ခတ်မှုကို Brave Warriors for Myanmar BWM ရဲ့ဦးဆောင်မှုနဲ့ Eagle Brigade အညာ Eagle Normal Detachment NMD Shadow မန္တလေးနဲ့ဒေသခံတော်လိုင်းအင်အားစုတွေကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာအခုတစ်ခါ Lion Battalion Commando စစ်ကြောင်းမှတော်လိုင်းတပ်သားတွေများခေါ်ယူနေတဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ဘူဝဲစေဝါဦးဆောင်တဲ့ Lion Battalion Commando စစ်ကြောင်းမှတော်လိုင်းတပ်သားတွေကိုစစ်စစ်ခေါ်ယူနေတယ်လို့ထုတ်ပြန်ထားပါတယ်တပ်သားတွေရှောက်ထားလူတွေအနေနဲ့ကျမရေကောင်းမှုပြီးအသက်18နှစ်မှ35နှစ်တွင်ရှိသူဖြစ်ရမယ်လူမှုရေးရှုပ်ရှင်းကင်ပြီးရာဇဝတ်မှုကင်းလို့ရမယ်အမိန့်နာခံမှုရှိရမယ်ချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုလိုက်နာနိုင်ရမယ်တော်လည်းကာလပြီးဆုံးတဲ့အထိပြည့်ရထားတဲ့တာဝန်တွေကိုအချိန်နေရာဒေသမရွေးတာဝန်ထမ်းဆောင်နိုင်ရမယ်လို့ဆိုပါတယ် အဆုံးသက်တိုက်ပွဲမှာကိုရိုင်းပူးပေါင်းပါဝင်လူသူများအနေနဲ့ Lion Battalion Commando စစ်ကြောင်းတပ်ခွဲ2နဲ့တပ်ခွဲ3ရဲ့ Page Messenger Checkbox မှာဆက်သွယ်မေးမြန်းစာရင်းပေးသွင်းနိုင်တယ်လို့အသိပေးထားပါတယ်ခင်ဗျာ ခုတ်ကတင်ဆက်ပေးမယ့်စီရီသတင်းကတော့စစ်ကောင်စီရဲတပ်မှဗိုလ်ကြီးတူရတဖ22မှရတသား2ဦးကျက်တဲ့စစ်ကြောင်းထံအလင်းဝင်လာတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်ရောင်တိုင်းဗိုလ်တော်မျိုးနယ်ရဲတပ်ပင်မှစစ်မှုလက်မှုတပ် NED မှဗိုလ်ကြီးတူနဲ့ကရင်ပြည်နယ်ပံရဲတပ်ရင်22မှရတသား2ဦးအလင်းဝင်လာတယ်လို့ကျက်တဲ့စစ်ကြောင်းကထုတ်ပြန်ထားပါတယ်စစ်ကောင်စီရဲ့ရုံမှကောက်ကျစ်စစ်လက်မှုတွေကရုံးထွက်ပြီးအလင်းဝင်လာတဲ့ရဲတပ်ဗိုလ်ကြီးနဲ့ဇနီးရဲတပ်သားစုစုပေါင်း3ဦးကိုကျက်တဲ့စစ်ကြောင်းမှနှိထွေးစွာဖြင့်ဂျိုးဆိုလက်ခံထားတယ်လို့အသိပေးထားပါတယ်ဒါပြင်ဖက်စစ်စစ်တပ်ကိုအမြင့်ဖြစ်နိုင်ဖို့တိုက်ခိုက်ရေးချေမှုရဲ့တသားတွေကိုကျက်တဲ့စစ်ကြောင်းကစစ်စစ်ခေါ်ယူနေပြီး Black Panther Colon Facebook Page နဲ့ Black Panther Colon Telegram @BPC 299052တို့မှာတိုက်ရိုက်ဆက်သွင်းနိုင်တယ်လို့ဖိတ်ခေါ်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးကလဲလွတ်ထုခရိုင်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့ drone တိုက်ခတ်မှုတွေကြောင့်ပြည်သူ့ဘက်အဆောက်အဦများထိခိုက်ပျက်စီးခဲ့တဲ့တဲ့ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်ကလဲလွတ်ထုခရိုင်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးနဲ့ drone တိုက်ခတ်မှုတွေကြောင့်အကြတာပြည်သူပိုင်းနေတလုံးပြက်စီးခဲ့ရတယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ16ရက်ည9:42မိနစ်အချိန်မှာခမရ309ရွှေဝါတရင်က120မမလက်နက်ကြီးနှလုံးပစ်ခတ်ခဲ့ရာခိုလိုကျေးရွာနဲ့ဇီးကုန်းကျေးရွာတွေမှာကြောက်ရွံ့ပေါက်ကွဲခဲ့ပြီးဇီးကုန်းကျေးရွာမှာပြည်သူပိုင်းနေတလုံးထိခိုက်ပျက်စီးခဲ့ရပါတယ်။အလားတူဇန်နဝါရီလ16ရက်နေ့လယ်12:18မိနစ်အချိန်မှာပိန်းစလို့အခြေဆိုင်ခမရ20တရင်ကနေ drone နဲ့ဘုံသီးနှလုံးကျဲချခဲ့ရမှာအော်ဗလာကျေးရွာနီးမှာကြောက်ရွံ့ပေါက်ကွဲခဲ့ပါတယ်။ဇန်နဝါရီလ15ရက်နေ့လယ်12:17မိနစ်ကလည်းတောဝီအခြေဆိုင်ခလာရ246ကနေ87မမနဲ့120မမလက်နက်ကြီး73လုံးပစ်ခတ်ခဲ့ရမှာချိုအေးကျေးရွာနဲ့ကွင်းကုန်းကျေးရွာမှာကြားရောက်ပေါက်ကွဲခဲ့ပါတယ်။ဒါပြင်ကရင်အမျိုးသားစီယုံကော်တူလီအုပ်ချုပ်နေပြီးဒူးတထူတထုံခရိုင်မဲပလီအုပ်စုအစိုးရကျေးရွာတွင်ကိုစစ်ကောင်စီတပ်ကလက်နက်ကြီးများပစ်ခတ်ခဲ့ရမှာပြည်သူ့ဘက်အဆောက်အအုံများထိခိုက်ပျက်စီးခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဇန်နဝါရီလ18ရက်နေ့ည9:00ခွဲကံကမဲပလီခြေဆိုင်စစ်ကောင်စီတပ်က120မမလက်နက်ကြီးတလုံးပစ်ခတ်ခဲ့ရမှာအစိုးရကျေးရွာကနေတလုံးနတ်စင်ရေကန်နဲ့ဘုံကြီးကျောင်းမိုးဝါတို့လက်နက်ကြီးအစထိမှန်ပျက်စီးခဲ့တယ်လို့ဆိုပါတယ်။အလားတူဇန်နဝါရီလ16ရက်ကလည်းမဲပလီအမှတ်404-405ချင်းမြတ်တရင်က120မမလက်နက်ကြီးတလုံးပစ်ခတ်ခဲ့ရမှာအစိုးရကျေးရွာနီးကိုကြားရောက်ပောက်ကွဲခဲ့ပါတယ်ခင်ဗျာ။အခုဆက်လက်ပြီးကရင်တပ်ဖွဲ့တွေစီတရံများခိုးယူရောင်းချမှုနဲ့ထိုင်းမျိုးသမီးတူကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ထိုင်းနိုင်ငံတပ်ခရိုင်အုံဖန်ခရိုင်နေဆက်တလျှောက်ကကရင်တပ်တွေစီရဲလက်နဲ့တိုက်ကနေခိုးယူလာတဲ့ချေမုံရိုင်ဖယ်43လက်ကိုပြန်ရောင်းတဲ့ထိုင်းမျိုးသမီးတူကိုထိုင်းရဲတပ်ဖွဲ့ကဖမ်းမိကြောင်းဒနေရှင်သတင်းဌာနမှဖော်ပြထားပါတယ်။မှုကင်းနေနေရဲဌာနခွဲ CSD ကအုံဖန်ခရိုင်တန်ဖန်မျိုးနဲ့အုံဖန်မျိုးနေမှာဝရဝံအမိခွဲအသက်49နှစ်ကိုဖမ်းဆီးခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီဖမ်းဆီးမှုဟာ2022ခုနှစ်ဒီဇင်ဘာလဘန်ကောက်မြို့ဘန်ကန်ခရိုင်ရှိနေကြားဆောင်ရဲတပ်ထောက်တူလာယုံမှ M16 ချေမုံရိုင်ဖယ်43လက်ခိုးယူခံရမှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုပြီးမှဖမ်းဆီးခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။ခိုးမှုအားဖော်ထုတ်ပြီးတဲ့နောက်ရဲတပ်ဖွဲ့မှရဲတပ်ချက်နရူဘတ်နဲ့ကျန်ရပါ9ဦးကိုဖမ်းဆီးခဲ့ပြီးနရူဘတ်ဟာခိုးယူလာတဲ့ M16 ရိုင်ဖယ်43လက်အားဘုံမူကြီးနက်ခရင်ထံရောင်းချခဲ့ကနက်ခရင်မှဖန်းစီခင်ရတဲ့မျိုးသမီးထံပြန်လည်ရောင်းချခဲ့တယ်လို့ရဲတွေကဆိုထားပါဗျ။အဲဒီနောက်ဖန်းစီခင်ရတဲ့မျိုးသမီးက M16 rifle တနက်တွေကိုနေဆက်ဖြတ်ကျော်ကရင်စစ်တပ်ထံရောင်းချခဲ့တယ်လို့ CSD ကဆွဆွဲခဲ့ပြီးမြေသိကရင်ဖွဲ့စည်းထံရောင်းချခဲ့ကြောင်းမဖော်ပြထားဘဲလက်နက်ရောင်းချသူမျိုးသမီးအားထပ်မံတရားစွဲဆိုရန်ဘန်ကောက်ရှိ CSD ရုံးချုပ်ကိုခေါ်ဆောင်သွားခဲ့တယ်လို့ဖော်ပြထားပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောင်ခါရှယ်နဲ့မင်းစစ်သွေးတို့ကပေးပို့ထားတာဖြစ်ပါလေခင်ဗျာရေဒီယို NUG မှဆက်လက်တင်နေပါတယ်အခုတကပြည်ရင်းသတင်းများကိုမွေဦးမုံကဖတ်ကြားတင်ပြပေးမှာဖြစ်ပါလေခင်ဗျာ
မင်္ဂလာမနက်ခင်ဗျာ2025ခုနှစ်ဇန်နဝါရီလ20ရက်နေ့ရေဒီယို NUG ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်ကျွန်မကတော့ညွေဦးမောင်ပါပထမဦးစွာတင်ပြပေးခြင်းတဲ့သတင်းကတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးမှာဆက်သွယ်ရေးသတင်းချဲ့လန့်နဲ့ဤပညာဝန်ကြီးဌာနကလုပ်ငန်းဆောင်ရွက်ချက်များရှင်းလင်းတင်ပြတဲ့သတင်းပဲဖြစ်ပါတယ်2025ခုနှစ်ဇန်နဝါရီလ18ရက်တောက်ကြာနေ့ည9:00ချိန်မှာပြုလုပ်ကျင်းပခဲ့တဲ့ ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးအမှတ်စဉ်3/2025တို့မြို့သားညီညွတ်ရေးအစိုးရဆက်သွယ်ရေးသတင်းချဲနယ်နဲ့ဤပညာဝန်ကြီးဌာနအနေဖြင့်တက်ရောက်ပြီးဝန်ကြီးဌာနရဲ့လုပ်ငန်းဆောင်ရွက်ချက်များရှေ့လုပ်ငန်းစဉ်များနဲ့ပူးပေါင်းချိတ်ဆက်လှုပ်ဆောင်သွားနိုင်မဲ့လုပ်ငန်းတွေကိုဗီဒီယိုကွန်ဖရင့်မှတစ်ဆင့်တင်ပြဆွေးနွေးခဲ့ကြောင်းပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH မှသတင်းထုတ်ပြန်ပါတယ်။စည်းဝေးမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီမှအတွင်းမှုဖွဲ့ဝင်ဒေါ်ပြည့်ပြည့်သိန်းကနှုတ်ခွန်းဆက်စကားပြောကြားပြီးနောက်ပြည်ထောင်စုဝန်ကြီးဦးထင်လင်းအောင်ကဝန်ကြီးဌာနမှဆောင်ရွက်ထားရှိတဲ့လုပ်ငန်းများအနေဖြင့် Radio Energy လုပ်ငန်းများ မဟာဗျူဟာဆက်သွယ်ရေး Bureau of Strategic Communications BOSCE လုပ်ငန်းဆောင်ရွက်မှုများ ဝန်ကြီးဌာန၏ကိုပိုင်တာဝါတိုင်းများ Site 2သုံးဆွဲနေမှုအခြေအနေများ Federal လုပ်ငန်းစဉ်များနဲ့ Internet သုံးဆွဲနိုင်မှုအခြေအနေများတော်လိုင်းမဟာမိတ်ဖွဲ့များနဲ့ပူးပေါင်းဆောင်ရွက်မှုများပါဝင်ရှေ့ဆက်ဆောင်ရွက်သွားမယ့်ကိစ္စရပ်တွေကိုရှင်းလင်းတင်ပြခဲ့တယ်လို့ဖော်ပြထားပါတယ်။အဲဒီနောက်ရေးရာကော်မတီဖွဲ့ဝင်များအနေဖြင့်လည်းသိရှိလိုသည့်ဆက်သွယ်ရေးဆိုင်ရာကိစ္စရပ်များနဲ့မြေပြင်ခြေတွေကိုဆွေးနွေးမေးမြန်းခဲ့ပြီးစည်းဝေးကိုည၈နာရီခွဲချိန်မှာရုပ်သိမ်းခဲ့တယ်လို့သိရပါတယ်။စည်းဝေးတို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီတွင်ရမှုအဖွဲ့ဝင်များဖြစ်သည့်ဒေါ်ဖြူဖြူသိန်း၊ဦးထွန်းမြင့်၊မိုင်းလာမင်းထွန်းနဲ့ရေးရာကော်မတီများမှအဖွဲ့ဝင်များမြို့သားညီညွတ်ရေးအစိုးရဆက်သွယ်ရေးသတင်းချဲနယ်နဲ့ဤပညာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးထင်လျောင်နဲ့တာဝန်ရှိသူများတက်ရောက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ရှင်။နမ်ကံမြို့နယ်မှာအောင်ကျေးရွာတွင် DLEC မှဦးစီးပြီးစုံညီပွဲတော်နဲ့စုပွေးပွဲကျင်းပတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါမယ်။တအောင်ပြည်တက်မဟာတင့်နယ်မြေနမ်ကံမြို့နယ်မှာအောင်ကျေးရွာမှာ Talent Education Council DLEC မှဦးစီးပြီးစုံညီပွဲတော်နဲ့စုပွေးပွဲကိုဇန်နဝါရီလ16ရက်မှာကျင်းပပြုလုပ်ပြီးစီခဲ့ကြောင်း PSLF TNL မှတရင်ထုတ်ပြန်ပါတယ်။ဆိုပါစုံညီပွဲတော်နဲ့စုပွေးပွဲကိုနနက်9နာရီစတင်ပြီး DLEC မှတာဝန်ရှိသူများပလောင်ပြည်နယ်လူမျိုးရေးတအုပ် PSLF TNL ၏ဌာနဆိုင်ရာမှတာဝန်ရှိသူများနဲ့ကျေးရွာဥက္ကဋ္ဌများမှတရားဖွင့်မှာစကားပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။သက်ဆိုင်ရာပုဂ္ဂိုလ်တည်တည်မှအမှစကားပြောကြားပြီးနောက်ကျောင်းသားကျောင်းသူများအားစာရိတ္တထူးချွန်စုတစု၊စာပေထူးချွန်စု44စု၊တိုင်းရင်းသားစာပေထူးချွန်စု33စုချီမြှင့်ပေးခဲ့တဲ့အပြင်အောင်မလီကန်ဆန်းပွဲနဲ့ကျောင်းသားကျောင်းသူများမှအကများဖျော်ဖြေပေးခဲ့တယ်လို့သိရပါတယ်။၎င်းခန္ဓာကို TLEC မှတာဝန်ရှိသူများ PSLF TNL ဌာနဆိုင်ရာများဆရာဆရာမများမိဘပြည်သူများနဲ့ကျောင်းသားကျောင်းသူများပါဝင်စုစုပေါင်းလူဦးရေ1000ကျော်တက်ရောက်ခဲ့ကြောင်းထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြပေးခြင်းတဲ့တွင်ကတော့ကီငင်းချိုင်းအကျိုးဆောင်ခဲ့သူအင်းစိန်မြို့နယ်ရှိကွဲကဘောဆေးရုံကိုတည်ထောင်ခဲ့သူဒေါက်တာဆောဆိုင်မွန်တာခရစ်တော်နိုင်အိပ်ပြောတဲ့တွင်ပဲဖြစ်ပါတယ်။ဇန်နဝါရီလ18ရက်ည8:15မိနစ်အမေရိကန်စံတော်ချိန်တွင်ကီငင်းမြို့သားစီယုံ KNU နဲ့နားဖဆူရတို့ကြားတွင်တွေ့ဆုံဆွေးနွေးပွဲဖြစ်မြောက်ရန်အကျိုးဆောင်လုပ်ခဲ့သူရန်ကုန်မြို့အင်းစိန်မြို့နယ်ရှိကွက်ကဘောဆေးရုံကိုတည်ထောင်ခဲ့သူအုံနောက်နဲ့အာယုံကျော်ခွဲစိတ်အထူးကဆရာဝန်ကြီးဒေါက်တာဆောဆိုင်မွန်သား83နှစ်ဟာအမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာခရစ်တော်နိုင်အိပ်ပျော်သွားကြောင်းသိရပါတယ်။ဒေါက်တာဆောဆိုင်မွန်သားကွယ်လွန်သွားသည့်ပေါ်မြန်မာနိုင်ငံဆေးပညာလောကအတွက်အလွန်ကြီးမားသည့်ဆုံးရှုံးမှုဖြစ်တယ်လို့လူမှုကွန်ရက်မှာရေးသားပြောဆိုထားကြပါတယ်။ ARD သတင်းဌာနမှဖော်ပြချက်အရဒေါက်တာဆောဆိုင်မွန်သားကို1942စက်တင်ဘာ9ရက်ဟင်္ဒရာမြို့မှာမွေးဖွားခဲ့ပြီး1969ခုနှစ်တွင် MBBS ဘွဲ1986တွင်ခွဲစိတ်အထုကုဆေးပညာဆိုင်ရာမဟာဘွဲ1982ခုနှစ်၌အင်္ဂလန်နိုင်ငံအီဒင်ဘတ်မှခွဲစိတ်အထုကုသမားတော်ဘွဲ FRCP 1983ခုနှစ်တွင်ကလပ်စတိုတော်ဝင်ဆေးပညာကောလိပ်မှခွဲစိတ်သမားတော်ဘွဲတို့ကိုရရှိခဲ့ပြီး1995ခုနှစ်၌ပြည်သက်နိုင်ငံပရိမြို့တွင်အုံနောက်နှင့်အောင်ကျော်ခွဲစိတ်ပညာကိုရှစ်လတာတွားရောက်သိယူခဲ့တယ်လို့သိရပါတယ်အောင်နောက်နဲ့အောင်ကျော်ခွဲစိတ်ဌာနမှရှစ်တောင်အားရှအောင်နောက်နဲ့အောင်ကျော်ခွဲစိတ်အသင်းတွင်မြန်မာကိုယ်စားလှယ်အမေရိကန်ဇီဝဆိုင်ရာဖွဲ့စည်းမှဆေးဘက်ဆိုင်ရာဦးဆောင်မှုထူးချွန်စုကိုချီးမြှင့်ခံခဲ့ရပြီး2009ခုနှစ်တွင်ကင်ပြည်သူပါတီ KPP အတွင်းရမှုဖြင့်ဆောင်ရွက်ခဲ့တယ်လို့သိရပါတယ်။2003ခုနှစ်နာအဖအစိုးရနှင့်ကင်မျိုးသားစီယုံ KNU တို့၏တွဲဆုံဆွေးနွေးပွဲဖြစ်ရန်ပါဝင်ဆောင်ရွက်ခဲ့ပြီး KNU ကောင်းဆောင်ကြီးဗိုလ်ချုပ်မြကျမိုင်မကောင်းစင်ကအနီးကဆောင်ရှောက်ကုသပေးခဲ့သူဖြစ်ကနာဂေကလပိုကလေးမြို့နယ်တွင်ဆေးဘက်ဆိုင်ရာကူညီများကို6လတိုင်ဆောင်ရွက်ပေးခဲ့သလိုပသိမ့်ကြောင်ကြီးတောင်ငူမြောင်းမြဒေသများမှလည်းစေဝန်ကူတာမှုများပေးခဲ့တဲ့အထူးကဆရာဝန်ကြီးတို့လည်းဖြစ်တယ်လို့သိရပါတယ်ရှင်ဆလဘီမွန်တက်လေးကူပူပေါင်းပြီးရမညပူတွဲစစ်ကြောင်းဖွဲ့စည်းတဲ့တဲ့ရင်ကိုတင်ပြပေးပါအောင်မယ်မွန်ဒေသခြေပြုမွန်တော်လေးတက်လေးကူပူပေါင်းကပူတွဲစစ်စင်လုပ်ငန်းများအတွက်ရမညပူတွဲစစ်ကြောင်းကိုဖွဲ့စည်းခဲ့တယ်လို့သက်ဆိုင်ရာတက်တွေကသတင်းထုတ်ပြန်လာပါတယ်2025ဇန်နဝါရီလ18ရက်နေ့မှာမွန်ပြည်လူမျိုးရေးတပ်တော် MLA မွန်မျိုးသားလူမျိုးရေးတပ်မတော် MNLA AD မွန်ပြည်ကာကွယ်ရေးတပ် MSDF နဲ့မ မွန်ပြည်တော်လှန်ရေးတပ် MSRF တို့ဟာလူမျိုးနယ်မြေတနေရာမှာစီဝေးပြုလုပ်ခဲ့ကြတယ်လို့ဆိုပါတယ်။ဆိုပါစီဝေးမှာတပ်ဖွဲ့လေးဘွဲ့ရဲ့ပူတွဲစစ်ဆင်ရေးလုပ်ငန်းများအတွက်ရမညပူတွဲစစ်ကြောင်းကိုဖွဲ့စည်းခဲ့တယ်လို့ထုတ်ပြန်ထားပြီးပူတွဲစစ်ဆင်ရေးများကိုလှုပ်ဆောင်သွားမယ်လို့အတည်ပြုထားပါတယ်။လူတော်လှန်မှာပေါ်ပေါက်လာတဲ့မွန်တပ်ဖွဲ့လေးခုဟာဒီကုတီသောမွန်တပ်တော်ပေါ်ပေါက်လာရေးရည်မှန်းပြီးစီရင်ရပူပေါင်းဆောင်ရွက်ဖို့ကိုပြီးခဲ့တဲ့2024ဒီဇင်ဘာလ19ရက်နေ့မှာသဘောတူညီချက်ရရှိခဲ့တာပါ။ဆိုပါတပ်ဖွဲ့လေးဘွဲ့ဟာသက်ဆိုင်ရာနယ်မြေတည်တည်မှာမဟာမိတ်တော်လှန်အင်အားစုများနဲ့ပူးပေါင်းပြီးစစ်ကောင်စီကိုဆက်ကျင်တိုက်ခိုက်နေကြတာလည်းဖြစ်ပါရဲ့ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ဇန်နဝါရီလ20ရက်နေ့တွင်ရွှေဦးထီစဲဆောင်ဝယ်ပြီးတဆောင်ရယူနိုင်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။ရွှေဦးထီနဲ့ agent ranger များအတွက်ရောင်းအားမြင့်တရံယူရပြီးဒုတိယကိုတသိန်းတထောင်ပြည်မီအောင်ကြိုးစားကြဖို့အတွက်ဇန်နဝါရီလ20ရက်တနင်္လာနေ့ည7:00နာရီတွင်ရွှေဦးထီဝယ်ယူသူတိုင်းအတွက်စေဆောင်ဝယ်လျင်တစောင်းလက်ဆောင်ပေးသွားဖို့စီစဉ်ထားကြောင်းအောင်လန်လွင့်ချီရွှေဦးထီမှဖော်ပြထားပါတယ်။ရွှေဦးထီချစ်သူတို့အနေဖြင့်အေဂျင့်ရင်ဂျာများထံမှရွှေဦးထီစေဆောင်ဝယ်လျင်70စောင်း၊ရွှေဦးထီ20စောင်းဝယ်လျင်22စောင်း၊ရွှေဦးထီ30စောင်းဝယ်လျင်33စောင်း၊ရွှေဦးထီ40စောင်းဝယ်လျင်44စောင်းနဲ့ရွှေဦးထီ50စောင်းဝယ်လျင်55စောင်းရယူနိုင်မှာဖြစ်တယ်လို့သိရပါတယ်။NOHF မှာကိုယ်တိုင်ဝယ်ယူသူများအတွက်စဲဆောင်ဝယ်ယူသူတိုင်း2000နဲ့ NOH GCAP ကို3ရက်အတွင်းပေးပို့သွားမယ်လို့အောင်လန်လွှင့်ချင်တွေဦးထီမှဖော်ပြထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက် Carshell နဲ့ Minsit သွေးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်။ Radio NUG သတင်းရှင်များခင်ဗျာ။အခုတခါတော်လိုင်းရေကဗျာအစီအစဉ်မှာလူကဗျာရေးပွက်ထားပြီးမေဦးမိုးခန်းစားရွတ်ဖတ်တာတဲ့အတ္တလူဆိုတဲ့တော်လိုင်းရေကဗျာကိုခန်းစားနားဆင်ကြရမှာဖြစ်ပါလေ
။အတ္တလူလူသေးမှာပဲအပုံနဲ့ရှိတာမဟုတ်။တချို့ရှင်နေတဲ့လူတွေဟာလဲအနက်တထောင်းထောင်းနဲ့တက်ရှိနေုံကလွဲလမ်းထရှောင်နေတဲ့လူသေးတွေပါပဲ။အပြုံးမှလည်းအတက်မပါအဆုံးမှလည်းအနှစ်ပလာတကာရီဘလောက်လောင်လောင်မင်းရှိုးတဲ့အခါတဖြောင်းဖြောင်းထကြိုးတဲ့အဆန်ချောင်နေတဲ့အရိုးတွေလိုသေမှအတန်မြင်ကြအနှစ်မရှိလိုက်တာမာသာထရီဇာကပြောတယ်ဆူတောင်းပေးတာထက်ကူညီတဲ့လက်တစုံဟာပိုကောင်းတယ်တဲ့ဒါကိုဂျီဇက်ကြားတော့ရီမတဲ့လားဖျားသားတွေကပူကြောက်เสียကောင်းနေတာအဖမမသိပဲတေချင်းရဲ့စီးပွားရေးဝိညာဉ်တွေဘလောက်များများထွက်လို့လဲအမျက်ကြီးစားတဲ့အငတ်ကြီးများဖျားပါရောင်းဆိုင်မြောက်ပြဆန်တောင်းနေကြပြီစနစ်ကိုကမှားနေတာရောမရဲ့ဒီမိုကရေစီနိုင်မြစ်ကနေအေယာဝတီထိစီးရင်ကဘာပြက်ကက်ဆိုင်မှာမို့လားငွေရဲ့တစားခံအာဏာရဲ့တစားခံအင်အားရဲ့တစားခံအခံပကအထမနက်တဲ့မေစာပင်တွေအကြမနာပို့လေမတွေးတပါမဟောတရာရဲ့တားတရားစီရင်ခံဖွင့်တော့အမိများခမငိုနေလိုက်ကြတာပြာကျသွားတဲ့မီးလောင်ပြင်မှာမိသားစုဓာတ်ပုံတွေလည်းမတွေးတော့ပါဓာတ်ပုံရိုက်เสียလူလည်းမစုံတော့ပါမင်းသားတွေဘလူးကောင်းဆွတ်တဲ့အခါဘလူးတွေကမင်းသားကောင်းဆွတ်တယ်ကကြိုးကဟန်တွေဟာဝုံဝုံတောက်တဲ့မီးလျံတွေကြာရွှေပွဲလာအပရိသတ်တွေရှိမောက်စီးချက်ဟန်ကြဖြေဖြော်ကြတယ်လက်ခုတ်တမစဲရွှေမူငွေမူတပွဲဖွဲလူကပြ
ဗီဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။တော်လိုင်းရေးတေးဂီတာအစီအစဉ်မှာဂီတာလို့လည်းမောင်ကိုကိုရေးဖွဲထားပြီးလူဦးတော်လိုင်းရေးဖွဲသားများတီးဆိုထားကြတဲ့မင်းသေးတာမြတ်သည်ဆိုတဲ့တော်လိုင်းရေးတေးသချင်းကိုခံစားနားဆင်ကြရမှာဖြစ်ပါလိမ့်ခင်ဗျာ
Mi sabor y mi miedo de bolo, loca mi de mi atriami.
ဒီမှာဆက်လက်တင်လို့နေပါတယ်ဒီနေ့မနက်ခင်းအစီအစဉ်ရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ Weekly News ဒိုင်းသားဘာသာအစီအစဉ်မှာ The Matubi's Times ကမတူဘီချင်းဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါလိမ့်ခင်ဗျာ
မတ်ပီထမ်လုံငါကုတ်ဘိုက်ကန်တူကိုဖောင်းနီလကုလငါဇန်နဝါရီရထုံနကအုတ်သမ်စနာတာကပ်ဖလိုအုံနီပခတ်နာအိန္ဒိယမီဇိုရမ်စတိတ်ကမာမစ်ဒစ်စထရစ်ကစီအန်အေစနေဘန်ကအဟမ်ဆာထ ாங்க ပခတ်နေမ ਾਇ ယာထ ாங்க ပလီဟေလမ်ပုတ်စခုပ်နေမ ਾਇ ယာကတူကူတလာအိန္ဒိယရမ်ကမီဒီယာဒပရင်အုတ်သမ်လိုဇန်နဝါရီနီထင်ငါဝေငါစာထာအလာအုံတကအတူကိုဟတာမီဇိုပလစ်နဲ့အိန္ဒိယထောက်လှမ်းရေးအဖွဲ့ခေဘုံယုံသေးတီအတူထိုင်းနလာအုံတကအတူကနဒုံငါ AK-47 လမ်ပုတ်ပရုဂျီဘော့ခလိထုံနဲ့စခုပ်ထောင်ရာထိုင်ဟေအတူပထိုင်လာအုံတဟီကအတူခေမီဇိုရမ်ခွေယာအယက်ဘိကအတူကနလာအုံတီအိန္ဒိယပြလနမ်ခခမ်လာခိဟမ်လာကုံနိုပခတ်တလာပလိခကလုံငါအတင်းစကူအတူကူလမ်ပုတ်စခုပ်စနာဟေဘင်္ဂလားဒေ့ရှ်ကိုက UPDFပီလနကိုင်အဖွဲနဲ့ CNA ခခဲရောင်းဝယ်နလာအုံးတလာဥလ်ထ ாங்க ရကလုံးပနိနာ CDB show khaklo anpenglonga akiyong sikongsi kharkap khakte khup ama ti khu hinhi khuya aka atheli laom January ni thleithum kunhin wenga ngaphe peng kousiyo khu tenglonga khup ama awenga sikongsi kharkap thlang panga long he lene cha mula ayongadonga ami khakte tuk ti takhui ka thlang panhi te bangha ne aomdonga tuisi atoi vande atoi ne ku ngavik duklaom January ni thleili kunhin weng ko se ngaphe peng shautong khu tenga khup ama balti aka athi donga sikongsi kharkap thlang pathum duklaom talonga akayong khakte nemi shinlin ye asaiwe nga thang prete ke atu thaila om khu hin hi khuya khaltuk na khuika lampok thainga seng pyang pakhat ne ahlun hupai sana kho mu atu pathaila om bung mu la sitong pan la thang likat kho atu go thaila om tala ul thang yak la om pathum na tong korea rama December ni thum kunhin venga se ocho ye marshalo kah tamra yun so yu te thongni kulanga January ni thenga minchang pasale minit som thum venga ama aomna tamra ima atu kuseng tela yak la om tamra yun so yu he thongni kulali December ni thum venga khunak prukhuya se ocho ye marshalo ahone tu kai ti tia yung lo phangran ne atuk na la om tong korea ramata motkung tamra khuya tehika tamra he lomhasu phangran ne atuk nala om tala ulthang yak la om palina online donga thailand ne ne tia muen long sa amata na hamla asian ne teyong naingan cha ye wanchi wamyi te telegram pechin khopuya thongni le kulenga january ni le sri khunhina ngultuna asayula om teluk community party bho committee win bureau member la kom wamyi lo thuita thekhat khada thai myanmar ramriya kom online thailand na ne tiamun longsa asaina long he diklai pum ka pilnam ka kwa thangka ahingna akphi kungla omdonga alula khup khana saihamla kamtha ham angusang tala thui tabung mula asian taluk bungyong nakang ne tu atha om na thai hamla sain hamla timna khula om taka sai nakang ne pilnam bai ka lungchong yi te tu la khup kha thai wati ram pakhat ne pakhat kho bungyong na khup khoi na tu a sakhang ni talam kho thui la om tehi ka bangla ulpuila asai na heta nuk yar khuya thai myanmar ramri mya utia taluk menta wamyi te online thailand na kasai cha phyan khaklo atuk phai lo nga anala asai hang la om mya uti peng ping pang he kyan lat na kain dkba ne athu lat na kain ka kut khui la om ti te ka kamot ku so chitu he ko se nuk yara ador do le teng ti lum ko om seng te hi khat khat da mya uti peng he tia muen online thailand na beng ayat kek la om tala ul thang yak la om mut pi tham ul thang kan tun khak su asal la om ngai na ke na sa ding se nam tong se
radio dong lo ha na tun ka ngai khak ta kol khu ka ati ยาตะกึมจอนิขัดเนจังคนึกเปเรเลมินิสอมโทมัส16เมตร 17.79 เมกะฮัตดงโลกอกนตุนุไทซึงเตมตุบิทามออลทางคนตุนเบซัวจัลลาออมไงนาก็คือมะซาเบดิงโอเซ
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။ အရေးတော်ပုံအောင်ရပြီ။